Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇန်နဝါရီလ17ရက်အင်္ဂါနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့တိုင်းနိုမီတာ19 25နဲ့30နှစ်တို့အပြင်တိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာ။အဲ့ဒါပြတာပါခင်ဗျာ
။ဒီတစ်ခါမြန်မာအမြန်ဆုံးကျော်လွားနိုင်
ကြပါစီဗျာ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ထိုင်းဝန်ကြီးချုပ်ကကတိပေးလိုက်ပါတယ်။ဇာဗျာနိုင်ငံဟာနိုင်ငံတကာအသိုက်အဝန်းကိုကတိကဝတ်ပြုထားတဲ့အတိုင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချခြင်းရှိရှိ Burma Campaign for UK အဖွဲ့ကလေကိုထုတ်လိုက်ပါတယ်။ပြည်ထောင်နိုင်ငံကဘူတာနိုင်ငံနယ်စပ်မှာကျေးရွာစစ်တီဆောက်နေတာနဲ့လူစစ်တွေရွှေ့ပြောင်းနေထိုင်လာတာကြောင့်နယ်မြေပိုင်ဆိုင်မှုအငင်းပွားတဲ့ကိစ္စတွေဖြစ်ပေါ်နေပါတယ်။အဲဒီလိုသတင်းတွေနဲ့အတူတခြားသတင်းတွေကိုအစီအစဉ်မှုကူစော်ဝင်နိုင်တဲ့ကျွန်တော်တမောင်သန်းတို့ကတင်ဆက်ပေးကြမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့တော်တော်ရှင်တို့နားဆင်ကြမယ့်အထက်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူရခိုင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေဝင်ထွက်သွားလာမှုပိုများလာနေတဲ့သတင်းမှာတော
့မြေလေးတွေမှာရောက်လာတဲ့တချို့ဒီလက်စုံလက်ကွာတွေမှာနေရာယူကြတို့ပါတို့ကျွန်တော်တို့ဒါလေးတွေတွေ့တယ်တော့မနေရဆိုနည်းနည်းပြည်သူကြားထဲမှာလည်းတော်တော်
စိုးရခိုင်တက်ကံနေလုံကြုံရေးဆိုးရတဲ့အခြေအနေကိုပြောပြသွားတာပါဒီအကြောင်းပြေဆုံးပြင်စစ်ကောင်စီကငြင်းငြင်းရေးကန့်လန့်လာတဲ့အပေါ် RCS ရှမ်းလက်နက်ကင်အဖွဲ့ကကြိုးစိုးလိုက်တာမုံရမျိုးနယ်တွင်ကကြေးရတရာကိုစစ်ကောင်စီတပ်တွေဝင်ရောက်ဖမ်းဆီးတပ်ဖြတ်လို့လူလေးဦးတေဆုံးခဲ့တာမြစ်ကြီးနားမြို့က CDM မြေထားဝန်ထမ်းတွေနေရရွှေ့ပြောင်းခန့်ခန့်နေရတာစတဲ့သတင်းသွေးပို့ချက်တွေကိုနားဆင်ကြရပါမယ်နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့ကဘာတလွားခီးသွားအစဉ်စီနဲ့အင်္ဂါညစကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒါရင်မတင်ဆက်ခင်အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့အတူကျွန်တော်ဇော်ဝင်လိုက်ကတင်ပြပေးသွားပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခကြောင့်ဖြစ်ပေါ်လာတဲ့စာနာမှုဆိုင်ရာအခက်အခဲတွေကြေလည်ရေးအတွက်ကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရယုတ်ချန်တိုချာကကလေးပြုလိုက်တဲ့အကြောင်းထိုင်းဆိုရပြောခွင့်ရပုဂ္ဂိုလ်တနခွန်ဝန်ဘော်ကွန်ချနာရဲ့ပြောဆိုချက်ကိုကိုကပြီးဘဲကောက်ပို့သတင်းစာကဒီကနေ့ရေးသားထားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုရီဟေဆာဟာမနေ့ကထိုင်းနိုင်ငံကိုသွားရောက်ပြီးဝန်ကြီးချုပ်ပရယုတ်ချန်ဟိုချာနဲ့အစိုးရအိမ်တော်မှာတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံမှာငြိမ်းချမ်းရေးပေါ်ထွန်းလာရေးအတွက်ထိုင်းနိုင်ငံရဲ့ကြိုးပမ်းမှုကိုကုလသမဂ္ဂအထူးကိုယ်စားလှယ်ကချီးကျူးပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခက်အခဲတွေအဆုံးသတ်ရေးအတွက်အာဆီယံမူအောင်၅ချက်အကောင့်ထယ်ဖို့ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အာဆီယံနဲ့ကုလသမဂ္ဂတို့ပါဝင်တဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုနဲ့အညီမြန်မာနိုင်ငံအတွက်ရေရှည်တည်တံ့တဲ့ရလဒ်ထွက်ပေါ်လာဖို့ဗိုလ်ချုပ်ကြီးပရယုတ်အနေနဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းထိုင်းဆိုရပြောခွင့်ရပုဂ္ဂိုလ်တနခွန်ကပြောကြားပါတယ်။ COVID-19 ကာယောဂါကာလဖြစ်နေတဲ့အတွက်မြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခတွေတွေအတွက်စာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရည်တည်ကြနေရတတ်မှတ်ပေးထားကြောင်းလဲထိုင်းဆွေကပြောခွင့်ရပုဂ္ဂိုလ်တနခွန်ကပြောကြပါတယ်ဘေးဒုက္ခရောက်နေသူတွေကိုချက်ချင်းအကူအညီပေးဖို့နဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကနေနယ်စပ်ဒေသတွေမှာပုံမဆိုးရွားတဲ့အခြေအနေတွေဖြစ်မလာအောင်ထိမ့်သိမ့်ကာကွယ်ပေးကြဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကထိုင်းဆွေကိုတောင်းဆိုခဲ့ပါတယ်
ဆာဗီယာနိုင်ငံဟာနိုင်ငံတကာအတိုက်အဝန်းကိုကတိကဝတ်ပြုထားတဲ့အတိုင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချခြင်းရှိမရှိ Burma Campaign for UK အဖွဲ့ကမေးခွန်းထုတ်လိုက်ပါတယ်မြန်မာစစ်တပ်ကိုဆာဗီယာကလက်နက်ရောင်းချနေသလားလို့ခေါင်းစဉ်ပေးထားတဲ့မူဝါဒဆိုင်ရာစာရန်တစောင်မှာအဲ့ဒီလိုမေးလိုက်တာပါမြန်မာနိုင်ငံအပေါ်ဥရောပသမဂ္ဂရဲ့သဘောထားကြေညာချက်ကိုလည်းဆာဗီယာနိုင်ငံကလက်မှတ်ရေးထိုးထားသလိုမြန်မာစစ်တပ်ကိုလက်နက်မထောက်ပံ့မရောင်းချရေးကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုလည်း2021ခုနှစ်ဇွန်လမှာထောက်ခံခဲ့ပါတယ်။ဒါပေမဲ့2015ခုနှစ်မှာမြန်မာစစ်တပ်နဲ့ကာကွယ်ရေးဆိုင်ရာသဘောတူညီချက်ကိုလည်းချုပ်ဆိုခဲ့ပါတယ်။2021ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့ဗမလက်လှုပ်ရှားမှုထိပ်သီးညီလာခံကိုတက်ရောက်ဖို့လည်းစစ်ကောင်စီအစိုးရကိုဆာဗီယာကအတိအမှတ်ပြုဖိတ်ကြားခဲ့ပါတယ်လို့မူဝါဒစာရမှာထောက်ပြထားပါတယ်။စစ်တပ်ကိုလက်နက်ရောင်းချဖို့ဂျာလူကစူးစမ်းခဲ့တာမှာဆာဗီယာကိုဖော်ပြခဲ့တဲ့အထောက်အထားတွေကိုလည်းစာရမှာတင်ပြထားပါတယ်။အခုထိတော့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေရပ်ဆိုင်ထားကြောင်းဆာဗီယာကလူသိရှင်ကြားမထုတ်ပြန်သေးပါဘူး။ဆာဗီယာဟာယူဂိုစလာဗ်နိုင်ငံရဲ့အစိတ်အပိုင်းအနေနဲ့မြန်မာစစ်တပ်နဲ့1950ခုနှစ်တည်းအတွင်းကစပီးဆက်ဆံရေးရှိကြတာပါ ပိုဂျိုကြီးနေဝင်လက်ထက်ကလည်းစစ်တပ်ကိုချက်လျင်နဲ့လက်နက်ကြီးတွေအပါအဝင်စစ်လက်နက်ပစ္စည်းတွေကိုရောင်းချခဲ့ပါတယ်ခင်ဗျာ
เดี๋ยวในงานบูรณาการเนี่ยจะมาเจียวติดด้วยที่สุดนั่นเองช่วยเปล่าในทางมือติดด้วยที่เราลานี่ได้เจ้าในนี้ไปใช้มืออันนี้พอได้กี่สายพิบอดีบาร์เลยบูรณาการหาเดี๋ยวในอันนี้นั่นในงานจะมาชี้นี่เลยในงานเงี้ยเลี้ยพิบาร์เลยอันนี้เนี่ยเดี๋ยวในจะมาลูกเบบูรณาการเนี่ยไม่จริงที่สุดนี่เลยกิโลเมตรเลี้ยคนสักคนกิโลชิลี่อะไรเดี๋ยวได้เช่ามาเดี๋ยวไปก็ช่วยเปล่าในทางมือติดด้วยพิบลานี่ได้บ่ เอเนี่ยเนี่ยเนี่ยเนี่ยพ่อมือเลยพี่ลากันเองถ้าหามหาวิทยาลัยดีป่าเลยดีดีต่อมาอาตาซีย่าเนี่ยเขาด้วยเดี๋ยวไปก็จุดเด่นซีซีนี่ละลูกตุ้ดดีดีก็ต้องจะจับมาเลยบุรณะเนี่ยสักสั่งเลยลงงานด้วยกันนั่งทำนั่งเสกุนี่ดูดีอันนี้ว่าไปมาสาดิงเงาพี่บีนั่งทำนั่งเสกุนี่ด้วยมาเสียมีสังเวยดากูดูเกียร์เจ้าสาวด้วยฮะต้องมาติดตาเองปงจามิวต้องปงจานเนี่ยสาวด่าพี่เจ้า
อิสราเอลใช้มีเพียงเจ้าหน้ามือชี้นี่ด้วยกูตุ้ดเดินหน้าผิวเลยเอพเฟกต์เดมิอันไซมองก์พิจารณาเลยเดี๋ยวดูกันคู่เอ็นเวสองนี่เดียร์ฮะโดดเอาทุกท่านเจ้าท่านเจ้าชี้ยิงกันชี้เดียร์เดียร์ผิวเจ้าเนี่ยอะไรเนี่ยเดียร์บูดานายงานไปใส่เนี่ยดีด่าเลยมาผิวเจ้าทำไมไม่ลูนี่เดียร์ดีด่ามาหูเจ้าเดมิอันไซมองก์พิจารณาตัวมาเลยตรงใจที่เจ้าสวัสดิ์ขันนั่งยิ่งกูสั่งลูกเรื่อย ตั้งกูเรียติดจ้าสวัสดิ์ขันนั่งยิ่งกูสั่งลูกเรื่อยเดี๋ยวเนี่ยกูเรียกันเองอันนี้มาพิจารณาเนี่ยกูเรียอันนั้นไปงานพิลูกเคเร่ตรงจีนเส้นหาตั้งกูเรียที่ขมากูเรียเสียเป็นเลยเด็กกับพิมพ์มาจงกูที่มันเงี้ยเลยลูกเนี่ยกูเรียนั่งงานไปแต่ในฐานะกิสิอันนี้ก็พิจารณาเนาะส่งพิลูกเคเร่กูตั้งกูเรียสิอุจิจงมีอาปุ่นด้วยเพื่อนเนี่ยจะพานุกับพระมาตรงที่ชีพิจารณาเกี่ยวกับอะไรอันนี้ตรงจีนมีสหาตั้งดูบีเป็นเทนต์ตั้งจีเอสอ ကိုရီးယားကပြစ်လွတ်မှုဟာဒီလအတွင်းစတုထားများပြစ်လွတ်တာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ကဆွေးနွေးဖို့ပြောဆိုကြတာကိုလစ်လျူရှုပြီးမြောက်ကိုရီးယားကသူ့ရဲ့စီးရေးအားကို
ထုတ်ဖို့ပြသနေတာဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်အမေရိကန်ရဲ့မူဝါဒဟာရန်လိုတဲ့မူဝါဒဖြစ်တယ်လို့မြောက်ကိုရီးယားကပြောပါတယ်ခင်ဗျာ။ဗီအိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ
ไซโดมิเตอร์30เนี่ยกิโลเฮิรตซ์9395รูปอภิญสนิทตะนิ้วนี่มาไทยแลนด์มิเตอร์195เซกิโลเฮิรตซ์9605รูปอันนี้ทุ่งเล่นไปได้ครับเอกาเนี่ยญาไปตะเรนတွေကိုวีโอเอก็เสร็จเล่จริงๆนี่ပါတယ်ญาไปวุ่นนี้ถอดได้ทุบเปลี่ยนแจ้ยะเมียนมาနိုင်ငံမှာဒီကနေ့နောက်ဆုံးโพสต์စစ်ဆေးသူ 1,382
ကိုဗစ်-19ကာကွယ်ဆေးစရုပ်ထအကျင့်ထိုးတာဟာအိုမီကရွန်မျိုးကွဲမကူးဆက်ရအောင်မတားနိုင်တယ်လို့ဗဲလို့အစ္စရေးဆေးရုံကသူတည်တည်ကတွေ့ရှိချက်မှာဖော်ပြပါတယ်။သူ့ရဲ့ဆေးရုံဝန်ထမ်းတွေ296လျောက်ကိုဖိုင်ဇာ-BioNTech ဒါမှမဟုတ်
ဒီနောက်ဆုံးသတင်းအချက်အလက်ကိုထည့်သွင်းစဉ်းစားရမယ်လို့ကျွန်မယူနီချာနာညွှန်ကြားရေးမှူးဒေါက်တာနက်မန်အက်ကပြောပါတယ်။ဟောင်ကောင်မှာတော့ကာသစ်ပစိဖိတ်လေကြောင်းလိုင်းကလေယာဉ်ဝန်ထမ်းအုပ်ကိုကိုဗစ်-19စီးမြင်ဖောက်ပြမှုနဲ့ရတပ်ဖွဲ့ကတရားစွဲလိုက်ပါတယ်။နှစ်ဦးစလုံးကိုအာမခံပေးလိုက်ပြီးလာမယ့်လမှာတရားရုံးမှာအမှုရင်ဆိုင်ရမှာဖြစ်ပါတယ်။အိုမီကရွန်ကူးစက်မှုတက်လာတာ
monitoring early detection and rapid response plans in every country.
Now, Chong Lame, Kayuga, Sojigo, Kagwaye, Santi Leda, the Senate, Sozo Sisi Santa de Senine, Tai Nanga Nanga Chachi in the Arai Togan and Senate Dreby, Kamachaba Yepoji, Akam Lao, Yinin Yong and Savacha Ali Melo, Adri Mujo, Antonio Kutereska, Davos Nilangandre, New York Yugani, Joso Togaraba. တိုင်းကနိုင်မှာဒေတာတွင်အချိန်ကကျမ်းမာရေးစောင့်ရှောက်မှုစနစ်အကောက်အောင်ဖြစ်စည်းကြပြီးအားလုံးကိုတပြေးညီကျမ်းမာရေးစောင့်ရှောက်ခွင့်ရန်ခွင့်ရမယ်လမ်းကြောင်းဖွင့်ပေးဖို့လိုတယ်လို့သူကပြောဆိုခဲ့ပါတယ်အခုတော့ဒီအချိန်လေးကိုရောက်နိုင်ဖို့အဝေးကြီးလိုအပ်နေသေးတယ်လို့လည်းပြောဆိုထားခဲ့ပါတယ်ဝင်ငွေနဲ့ဝင်ငွေလက်လက်ရှိတဲ့အတိုင်းပြည်တွေဟာမျိုးဆက်ခြေပြီးပုံမျိုးအနေဆုံးကာလက
ကျွန်တော်ကလည်းပြန်လဲထူထောင်လာတဲ့အောင်အာယူနေကြတဲ့ကမ္ဘာနေရာတိုင်းဟာအထူးခိုက်ကြုံတွေ့နေရပါတယ်လို့လည်းအတွေ့အကြုံကပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ကိုဂျကာတာကနေမိုင်ထောင်နေရာအကွာဘော်နီယိုကျွန်းကိုရွှေ့မဲ့ဥပဒေကိုလွတ်တော်ကအင်္ဂါနေ့ကပြဋ္ဌာန်းလိုက်ပါတယ်။သမရကမြို့အုပ်ချုပ်ရေးအတွက်မြို့တော်အာဏာပိုင်အဖွဲ့ကိုခံထားပြီးတပ်တန်း9နှစ်ပြ င်ပင်လယ်ရေမျက်နှာပြင်မြင့်တက်လာတာကြောင့်2059နှစ်မှာဂျကာတာရဲ့3ပုံ2ပုံရေအောက်ရောက်သွားနိုင်တာကြောင့်အခုလိုပြောင်းရွှေ့တာပါဂျကာတာရဲ့လူဦးရေကလက်ရှိမှာတန်30ရှိနေပါတယ်မြို့တော်တစ်ကိုကျွန်းစုလို့အဓိပ္ပာယ်ရတဲ့နူစန်တာရာလို့အမည်ပေးထားပါတယ်မြို့တော်အကျယ်ဝန်းက216စတူရမ်းရှိပြီးဘော်နီယိုကျွန်းပေါ်ကအင်ဒိုနီးရှားပိုင်မြေပေါ်မှာတည်ဆောက်မှာဖြစ်ပါတယ်အမေရိကန်ဒေါ်လာ33ဘီလီယံကုန်ကြမယ်လို့ခန့်မှန်းထားပါတယ်ဘော်နီယိုကျွန်းကိုမလေးရှားနဲ့ဘရူနိုင်းနိုင်ငံတို့ကလည်းပိုင်ဆိုင်ကြပါတယ်ခင်ဗျာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇော်ဝင်လိုင်းတို့ကတင်ပြပေးခဲ့ကြတော့ခင်ဗျာ VOA American တန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပြပုချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့အခုရပိုင်းနဲ့တွင်ရခိုင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေလှုပ်ရှားမှုပုံများလာတဲ့သတင်းကိုပြောပြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာစစ်တပ်တွေဝင်ထွက်သွားလာတာကြေးရွာတချို့မှာစခန်းချနေကြတဲ့ကြောင့်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်။ဇန်နဝါရီလ18ရက်နေ့ကဆိုရင်ကြောက်တော်မြို့နယ်အတွင်းကရခိုင်လက်နက်ကိုင် AA ထိ ठो ထားတဲ့ပြည်ချောင်းဒေသဘက်ကိုစစ်တပ်တွေဝင်လာတာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားမှာစိုးရိမ်ပြီးပြည်ထုကြေးရွာကဒေသခံတချို့ဘေးလွတ်ရာတိမ်းရှောင်ခဲ့ကြရပါတယ်။ဒီအကြောင်းရန်ကုန်ကပြောပြတဲ့သတင်းကိုတော့ကော်မတီကပြောပြပေးပါမယ်ခင်ဗျာ။
2019ကနေ2020ခုနှစ်ဒီစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပေါ်လာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာကြေးရွာတချို့နဲ့မြို့နယ်တွေမှာတပ်မတော်စစ်ကြောင်းတွေဝင်ထွက်သွားလာနေတာဒေသခံတွေကိုမေးမြန်းစစ်ဆေးနေတာကြောင့်တကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပေါ်မှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ကြောက်တော်မြို့နယ်တွင်ကအေအေထိန်းချုပ်ထားတဲ့ပြီးချောင်းဒေသပြီးထုကြေးရွာနာကိုစစ်တပ်တွေဝင်လာတာကြောင့်ပြီးထုကြေးရွာသားတချို့ကဘေးလွတ်ရာကိုတိမ်းရှောင်ခဲ့ကြပါတယ်။ကျောက်တော်မြို့နယ်တွင်မှာဖြစ်နေတဲ့အခြေအနေကိုကျောက်တော်မြို့နယ်ပြည်သူ့ကိုယ်စားလှယ်ဟောင်းဦးထွန်းဝင်းကအခုလိုပြောပါတယ
်။အမျိုးလေးတွေမှာရောက်လာတဲ့တချို့ဒီလက်ဆောင်လက်ကွာတွေမှာနေရာယူတာတို့ပါတို့ကျွန်တော်တို့ဒါလေးတွေတွေ့တယ်။ဆိုတော့မနေ့ကဆိုနည်းနည်းကျွန်တော်တို့ဒီပြည်သူကြားထဲမှာလည်းတော်တော်စိုးရိမ်စိတ်တွေရောက်ဖြစ်သွားတယ်။တချို့ဒေသတွေဖက်တယ်မှာလည်းနည်းနည်းမတည်မငြိမ်မှုတွေဖြစ်သွားတယ်ပေါ့စိုးရိမ်စိတ်တွေနဲ့တချို့ဟိုစိတ်မြဖြစ်လာမလားဆိုပြီးတော့မှဒီမိသားစုလိုက်လေတိတ်ဆောင်ကြတဲ့အနေအထားလေးတွေတော့ကျွန်တော်တို့ကြားရတယ်ပေါ့
အေအဖွဲ့ထိန်းချုပ်ထားတဲ့ B2 ကြေးရွာတစ်ဖက်မှာစစ်တပ်တွေစခန်းလာချနေတဲ့အတွက်တိုက်ပွဲဖြစ်လာခဲ့ရင်ဂျားညက်မှောက်ကိုရွာသားတွေကစိုးရိမ်နေကြတာဖြစ်ပါတယ်သူတို့ရဲ့စိုးရိမ်မှုကကြောက်တော်မျိုးအထိကိုကူးဆက်ပြီးတော့တနင်္လာနေ့ကဆိုရင်ဈေးတောင်ပိတ်ထားရတယ်လို့ကြောက်တော်ဒေသခံတို့ကပြောပါတယ
်ကြောက်တော်မျိုးကဈေးဆိုအစောကြီးကပိတ်ထားကြပြီအာဖြစ်တော့မယ်ဟိုတချို့ဆိုဖြစ်နေကြပြီဆိုတပ်ပြည်တွေဖြစ်နေကြပြီအာဈေးကိုအေဟိုဈေးကိုတော့ကမန်ကဒန်းနဲ့ပိုက်လို့ဈေးရတဲ့လူတွေကအဲ့ဒီလိုမျိုးလေးတွေ
ပြီးခဲ့တဲ့2017နိုဝင်ဘာလတုန်းကလည်းမောင်တော်မျိုးနယ်တွေကအေအေတင်းချုပ်ရနေမြေပြင်ကိုစစ်တပ်တွေဝင်ရောက်လာတာကြောင့်နှစ်ဖက်ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့အေအေဘက်ကအတည်ပြုပြောဆိုထားပြီးမြဲလဲစစ်ကောင်စီပြောခွင့်ရကတော့အာစာအကြံဖက်အဖွဲ့တွေနဲ့ဖြစ်တာလို့ VOA ကိုပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်တပ်ကြားနှစ်နှစ်ကျော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြောက်တော်မျိုးနယ်အတွင်းကြေးရွာတွေမိရှုခံခဲ့ရသလိုအများအပြားသေဆုံးဒဏ်ရာဖမ်းဆီးခံခဲ့ကြရပါတယ်စစ်ပွဲအတွင်းကြောက်တော်မျိုးနယ်ဟာစစ်ပေးတန်းကိုအဆိုးဆုံးခံခဲ့ရတဲ့မျိုးနယ်တစ်ခုဖြစ်ခဲ့သလိုလူသိမ်းနဲ့ချီပြီးတော့စစ်ပေးဒုက္ခသည်ဘဝတွေကိုရောက်ခဲ့ရတာကြောင့်
ဒီသားခဏနေနဲ့နောက်ထပ်တိုက်ပွဲတွေဖြစ်ပွားမှာကိုစိုးရင်ထဲလက်နေကြတာဖြစ်တယ်လို့ကြောက်တော်မျိုးနဲ့ပြည်သူလူတွေကိုယ်စားလှယ်ဟောင်းဦးထွေးဝင်းကစက်ပြီးပြောပါတယ်ကျွန်တော်တို့ကြောက်တော်ကစစ်ရဲ့ခါးသီးမှုကိုပထမဆုံးစပြီးတိတွေ့တဲ့ဒေသလို့ပြောလို့ရတာဆိုတော့ပြီးတော့ကျွန်တော်တို့2024 လုံးဝကိုကျွန်တော်တို့ဒီပြန်ပြီးဆောက်လို့မရတဲ့အနေအထားမျိုးတွေဟိုပြက်စီးသွားတဲ့အနေအထားမျိုးတွေပေါ့လေတချို့ရွာတွေဆိုရွာလုံးကျွန်တော်တို့ main show ခင်လာရတာတွေရှိတယ်နော်ရွာတွေကနေပြီးတော့မှလူအဆုံးလိုက်ပြုံလိုက်တာဖဲစီခေါ်ဆောင်တော့တာတို့ခုချိန်ထိစည်ရင်မရပဲရှိနေတဲ့အနေအထားမျိုးတွေပေါ့ဆိုတော့လူတွေရဲ့ယင်တွေမှာတော့ပြန်အဲ့ဒီမြင်ကွင်းတွေအဲ့ဒီဒီအဓိဋ္ဌာယုံတွေကဒါတကယ်ဟိုဘ
ကျွန်တော်တို့ကတော့ဖြင့်တကယ်ကိုဒါလောလောလည်အနေထားလို့ဟိုရှိနေတော့ပေါ့ဗျာလက်ရှိအချိန်ထိကြောက်ကြုံမျိုးနဲ့အတွင်းကနေရာတချို့မှာစစ်တပ်ဘက်ကရောအေးဘက်ကပါနေမြေချက်တွင်တက်ဆွဲမှုတွေလုပ်နေတာကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်ကြောက်ကြုံမျိုးနဲ့အတွင်းမှာလက်ရှိအချိန်ထိလုံခြုံရေးအာမခံချက်မရှိကြကြောင်းနေရပ်ပြန်မှုခက်ခဲနေတဲ့စစ်ဘေးဒုက္ခတွေတောင်းလက်ချီပြီးရှိနေကြသေးချိန
ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တော်တို့ကျွန်တ Melu, Nima Sekon Siga, Josu Kalanemu, Josu Relu, Shampi down by Lenaga and Porchade, Shampi Pianle to Ron Yukonsi, RCSS Capiovare, Nangaye Suni Muri Pilae, RCSS and Nine, Blue the Bora Shidlesura, Songam Minia Taraguro, Kujojo Dinga Pia Pima Wakane.
Tiny Man is a guy in Aji Lenaga and Porgupide, Shampi down by Lenaga, Shampi Pianle to Ron Yukonsi, RCSS Car. ဘူဂျိုမူဂျီမေအောင်နိုင်ရဲ့နိုင်ငံရေးအကြံတဲ့ဖြစ်ရှင်းနိုင်ရင်းနဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ရေးကိုရည်မှန်းပါကကြိုးစုတယ်လို့ပြောလိုက်ပါတယ်။
ဒီအနိတာကတော့တုံးချက်ရှိတယ်အာဆီယက်အနေနဲ့ပြည်စုံဆွေးနွေးရတာနိုင်ငံရေးဖြစ်ရှိချက်ဖြစ်တယ်ပြည်စုံဆွေးနွေးရေးဆိုတဲ့နေရာမှာတစ်ဖွဲ့ဆွေးနွေးမယ်တစ်ဖွဲ့မဆွေးနွေးဘူးတစ်ဖွဲ့ကိုတိုက်မယ်တစ်ဖွဲ့ကိုအပြစ်ဆိုင်အရက်မယ်အဲ့လိုဆိုလိုတာမဟုတ်ဘူးဟိုအားလုံးပါဝင်နိုင်ရေးဟိုဆိုလိုတာဖြစ်တယ်နောက်တစ်ခုကတော့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးအတွ
ကျွန်တော်ကျေးဇူးတာဖြစ်တယ်တကယ်စနေမယ်အားလုံးနဲ့ပါဝင်မယ်ဝိလိမိတာမှုလည်းရှိမယ်ကန်တတ်မှုလည်းမရှိဘူးဆိုတော့ကစနေမယ်အတိတ်တည်းတည့်ရတယ်ခင်ဗျ နိုင်ငံရေးတဒနာဖြေရှားရေးဆွေးနွေးမှုကိုကြိုးစားရဲလို့RCSS ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါပြင်ရှမ်းပြည်ဖွဲ့စည်းပုံရေးဆွဲရေးအတွက်ရှမ်းပြည်အမျိုးသားညီလာခံကျင်းပမှာဖြစ်တယ်လို့ရှမ်းပြည်နယ်ကအခြားတိုင်းရင်းသားလက်နက်ကင်တွေနဲ့အပြစ်ခတ်ရဲစဲနိုင်မှုတွေးဆုံဆွေးနွေးတော်ဖို့ကိုလည်းRCSS ကဆုံးဖြတ်ခဲ့ပါတယ်။RCSS ရဲ့တတိယအကြိမ်ကောင်စီကွန်ကရစ်ဆုံးဖြတ်ချက
ဖတ်ပါလေဒီကစက်ကခန်းကတော့ပြည့်ပြည့်အားလာတော့မဟုတ်ဘူး။အဲတော့ဒါထူးခြားတာတွေ့ရတယ်ဒီကတခြားလက်နက်ကိုင်ဖဲတွေကတော့ဟိုတချို့ဖဲတွေကတော့နိုင်ငံရေးဆွေးရမဟုတ်တဲ့အတွက်နိုင်ငံရေးရဆွေးနွေးမှုတွေကိစ္စမျိုးရပ်တော့နိုင်လို့တော်တော်လေးသတိထားတဲ့ issue မျိုးဖြစ်တဲ့အချိန်မှာဒီကတော့ message ပေးတဲ့ audio ဖြစ်တယ်ပေါ့နော်။ အဲ့တော့အင်အားစုအားလုံးပါအေးဆိုရင်လက်ရှိအကျပ်တဲကိုလည်းဖြည့်ရှင်းရတာလည်းလို့တော့စွန့်စား risk you might be your statement လို့တော့ယူဆပြီးပါတယ်
RCSS အဖွဲ့ဟာရန်ပြည်နယ်တွင်က UWSC ဝါနဲ့ PNL ပအိုးစတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ CA ပြည်ပခါဖြစ်ခဲ့ဘူးသလိုလက်ရှိမှာလည်း SSPB SSC ရှမ်းမြောက် TNL တန်းပလောင်စတဲ့လက်နက်ကိုင်တွေနဲ့တိုက်ပွဲတွေဖြစ်နေတာပါရန်ပြည်နယ်ကအခြားတိုင်းသားလက်နက်ကိုင်တွေနဲ့ပြစ်ခတ်ရဲဆဲနိုင်ဖို့တွဲဆုံဆွေးနွေးတော့မှာဖြစ်ကြောင်းဆုံးဖြတ်ထားပြီးမြေဒီချက်ကိုအောင်မြင်အောင်မဆောင်ရနိုင်ရင်ရှမ်းပြည်ဖွဲ့စည်းပုံရေးဆွဲရေးအတွက်ရှမ်းပြည်အမျိုးသားညီလာခံကျင်းပရမှာအဖွဲ့အစည်းစုံစုံလင်းလင်းတက်ရောက်ရေးဟာလေအကန့်အသတ်တွေရှိနိုင်ကြောင်းသုံးသပ်တာတွေရှိပါတယ်။ရှမ်းပြည်တန်လက်တောင်ရွေးကောင်စီ RCSS အဖွဲ့ရဲ့22ကြိမ်မြောက်နှစ်ပတ်လည်စည်းဝေးနဲ့တတိယကြိမ်ကောင်စီကွန်ကရက်ကို945ဦးတက်ရောက်ခဲ့ပြီးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်ဦးဆောင်နဲ့22ဦးပါဗိုလ်လုံးမှုဆောင်ကော်မတီကိုပြန်လည်ရွေးချယ်ခဲ့ပါတယ်။ RCSS ဟာ2015ခုနှစ်ကတနင်္ဂနွေနေ့ပြစ်ခတ်တက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုဒိုင်းနာလနဲ့ကန်အဖွဲ့ခုနှစ်ဖွဲ့နဲ့အတူလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့လေးဖြစ်ပါတယ်ခင်ဗျာ
ခွချောချောတိုင်းတင်ပြပေးကြပါခင်ဗျာ VOA မေကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့မုံရွာကကြေးရွာတစ်ခုမှာစစ်ကောင်စီတပ်ကဝင်ပစ်လို့လူ၄ဦးသေဆုံးခဲ့တဲ့တဲ့တင်ကိုပြောပြပါမယ်စကိုင်းတိုင်းမုံရွာခရိုင်ကပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိတဲ့လေစင်စံပြကြေးရွာမှာဇန်နဝါရီလ18ရက်ကစစ်ကောင်စီတပ်တွေဝင်ရောက်ပြီးပြစ်ခတ်ဖမ်းဆီးခဲ့တာမှာလူ၄ဦးသေဆုံးပြီးတော့၄ယောက်ထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါအပြင်လေစင်ကြေးရွာအရှိမရောက်ဖက်ဆက်ရက်တီရှိတဲ့တက်ကယ်ချင်းကြေးရွာကလည်းရွာလုံးကျွတ်နေပါဘေးလွရာထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ်မာကပြောပြပေးပါပါခင်ဗျာ။
စကိုင်းတိုင်းမုံရွာခဲမှာရှိတဲ့လေစင်စံပြကြေးရွာကို January 18ရက်အင်္ဂါနေ့ညနေပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်ပြီးဒေသခံပြည်သူကာကွယ်ရေးအဖွဲ့ဝင်လူငယ်တချို့ကိုပြစ်ခတ်ပြီးသူတို့ယာယီနေထိုင်တဲ့စခန်း3ခုကိုမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။3ဦးဖမ်းဆီးတပ်ဖြတ်ခံရတာဖြစ်ပြီးကျန်တဦးကအပြန်အလှန်ပြစ်ခတ်ရင်းသေဆုံးတယ်လို့လေစင်ဒေသခံတဦးကပြောပါတယ်
။မင်းညနေတော့3နာရီခွဲလောက်မှာလေစင်ဘက်ကတောလမ်းအနေနဲ့ပြောသူတို့ဝင်လာတာဗျ။အဲ့မျိုးဆောင်လမ်းကနေပြီးတော့ကားနှစ်စီးနဲ့ချသွားပြီးတော့သူတို့အဲ့ဒီတောလမ်းကနေပတ်ဝင်ပြီးကားတွေကြလေအင်ဂျီကားနဲ့ကကျွန်တော်တို့မြင်လိုက်တာ၅စီးဗျ။ကိုက်ကားကြီးနှစ်စီးပါလာတယ်ဗျ။အားလုံးပေါင်းအင်အားတော့တရားဝင်ကျင်တော့လို့ကျွန်တော်တို့ထင်ပါတယ်။အခန်းတော်တဲ့လူတွေကိုခေါ်တယ်။အဲ့ဒီ RCR စကန်းနဲ့ကိုခေါ်သွားပြီးလက်ပြန်ညှို့ထုတ်ထားပြီးတဲ့ခါတော့ကျတော့လူထောက်ခံပြီးတော့နှစ်ထင်တက်ပြည့်သွားတယ်ဗျ။အဲ့ချိန်မှာအဲ့ဒီ RCR စကန်းကဒီကောင်လေးတယောက်ကလည်းခုခံပြည့်ရင်းနဲ့ပေါ့နော်။သူတို့ကအဲ့ဒီအပြန်လမ်းပြည့်ကြနေမှန်းသွားတာမှန်းသွားတာကိုသူတို့စစ်ကောင်စီဘက်ကနေပြီးတော့အဲ့ကလေးကိုကြာလုံးတယ်လို့မသိဘူးဗျကျွန်တော်တို့ကမနေ့ကလိုက်ရှာရင်းနဲ့ကြမှာအဲ့ကလေးတယောက်ကိုလည်းတွေ့ခဲ့တယ်ဆိုတော့ဒီအာဖီယာစကန်းဘက်ကပေါ့လေနော်ကြာတော့တယ်၄ယောက်ပါဖမ်းတော့တာ၄ယောက်လို့၅ယောက်လို့ကျွန်တော်တို့ကလည်းရွာတဲ့လူတွေကကိုကကြောက်နေကြတော့လေမတဲခွဲဥဖြစ်နေ၄ယောက်ကတော့အောက်ထစ်ဖမ်းသွားတယ်ဗျလောဆယ်ကျွန်တော်ဒီနေ့ကကြိုးပေးလိုက်တာက၄ယောက်ကြာရှုံးသွားတယ်ဗျနော်ကျွန်တော်တို့လဲနေဆိုရင်ဒါအခုတရွာလုံးကြီးပန်းဒီရွာထဲမှာလူမရှိသလောက်ဖြစ်သွားပြီ
တည်ဆုံးခဲ့သူတွေကတော့အသက်39နှစ်အရွယ်ကိုထွန်ဦးအသက်23နှစ်အရွယ်ကိုကောင်းခန့်ကျော်အသက်30အရွယ်ကိုကျော်စွာဝင်းနဲ့အသက်25နှစ်အရွယ်ကိုဝင်းသူဟိန်တို့၄ဦးတည်ဆုံးခဲ့ပါတယ်။ဆရာနာသိမ်းပြီးနောက်လေစင်စံပြကျေးရွာစီစစ်ကောင်စီတပ်တွေဝင်ရောက်တာဒါနဲ့ဆို12ခေါက်ရှိပြီးတော့ဖမ်းဆီးခံလိုက်ရတဲ့လေစင်ဒေသခံဦးရေကလည်း20ဝန်းကျင်အထိရှိလာပြီလို့သိရပါတယ်။မင်းကစစ်သားတွေအလုံးရင်နဲ့ဝင်လာတဲ့အတွက်လေစင်ရွာကရွာလုံးကျွတ်ထွက်ပြေးခဲ့တယ်လို့လေစင်ရွာနဲ့ကရက်တက်ကယ်ချင်းကျေးရွာကဒေသခံတွေလည်းရွာလုံးကျွတ်ထွက်ပြေးနေကြရပါတယ်။နေအိမ်ဆိုထွက်ပြေးနေတဲ့ရွာသားတို့ကတော့ရွာထဲမှာလူမရှိသလောက်ဖြစ်သွားပြီလို့ပြောပါတယ်
။တက်ကယ်ချင်းရဲ့ဟွာနဲ့လေစင်နဲ့ဈာထားတော့အဲ့ရညောင်းတဲ့တဲ့မှာဖြစ်တာပြ။ဒီကနေ့ရွာသားတွေတော်လေးပြီးရတယ်။နေရာဆုံးပြီးရတယ်ပေါ့။တော်လေးတော့ပြီးရတယ်ရွာဝါရောအထုပ်တွေပိုးရောဒီရွာမှာဆိုရင်တော့သိနေရှိတော့နှစ်ယောက်သုံးယောက်လောက်ပဲရှိတယ်တိမ်မတစ်ယောက်လောက်ပဲကျန်တော့တယ်ရွာမှာနေလောက်နေမှာစိတ်ချရည်ကပြတ်ပြတ်လာတာဗျဒါပဲ3ောက်ရှိပြီဗျဒီဘက်မှာကြာလူလာလာမှုရာ3ောက်ပဲပတ်စမ်းချရတာဒီဝင်ပြီးသွားဗျသူတို့လည်းကြာလို့မပေါ့ပြီးလဲဘာရှိကြလို့မပေါ့တလန်လက်ရှိကြလို့မပေါ့အဲစကန်းကိုတန်းဝင်တာဗျ
ဆရာနာသိမ့်မှုကိုစန့်ကျင်တဲ့ထဲမှာအင်အားကောင်းတဲ့မုံရွာမျိုးတဝိုက်ကရွာတွေကိုစစ်ကောင်စီတပ်တွေအခုလိုမကြာခဏဝင်ရောက်ရှာဖွေမှုတွေလုပ်နေပါတယ်။စစ်တပ်ဝင်လာတိုင်းဒေသခံတွေတေဆုံးနေရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ်
။မနေ့မရှိခဲ့ဒီပြည်သူတွေမှဒီတပ်ပြန်လို့တုတ်ပြီးရဲဆက်ဆက်
ကျက်တာတော့ဒီစက်ကောင်ကြီးတော့ကျွန်တော်တို့လုံးဝမသိနိုင်ဘူးဗျကျွန်တော်တို့တက်နိုင်တဲ့ဒါဒီအရေးတော်ပုံအောင်လေဒီကျွန်တော်တို့အနေနဲ့တိုက်ဆုံးဝင်ကြအောင်ပါကျွန်တော်တို့ဒီမှာဒီကတော့တော့လက်နဲ့အင်အားလုံးနေတာဒီနေ့စင်းကြီးပေါ်လက်နဲ့ဒီကျွန်တော်တို့အခက်အခဲရှိတယ်ဗျလူအင်အားလိုပါသူတို့ချက်တာလည်းဒါလည်းကျွန်တော်တို့မှလက်နဲ့မသိဘူးသူတို့လာတိုင်းချက်တာပြီးနေတာကျွန်တော်တို့တေးရွာဒီ
ကျွန်တော်တို့ဒီနေ့ကတော့ဒီမောင်ရွာမြို့ဒေသခံတွေပါခုချိန်ထိနေရမပြောင်းရသေးသေးပါဘူးမောင်ရွာမြို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကတော့မောင်ရွာမှာညနေ9နာရီနောက်ပိုင်းအရေးပေါ်ကြမ်းမာရေးကိစ္စကလွှဲလို့ပြည်သူတွေအပြစ်မထွက်ဖို့ကိုမြစ်တရရခံထားပါတယ်ရှင်
အလေးမှာပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မြစ်ချင်းနားမြို့ကစီဒီအမ်မြေထားဝန်ထမ်းတွေပြောင်းရွှေ့ခိုင်ခံနေရတဲ့တဲ့တင်ကိုပြောပြပေးပါဦးမယ်ဆရာနာတင်ပြတဲ့နောက်ပိုင်းအာနာဖီဆန်ရေးလှုပ်ရှားမှုစီဒီအမ်မှာပါဝင်တဲ့ကချင်ပြည်နယ်မြစ်ချင်းနားမြို့မှာရှိတဲ့မြေထားဝန်ထမ်းတရာကျော်ကိုဝန်ထမ်းအင်အားကနေပြောင်းရွှေ့ပေးဖို့မြို့နယ်မြေထားတာဝန်ခံတွေကအတိပေးထားပါတယ်ဇန
ရုံးမတက် CDM လုပ်နေကြတဲ့မြစ်ကြီးနားမြို့က CDM မြေထားဝန်ထမ်းတရားချုပ်ကိုဝန်ထမ်းအင်အားတွေကနေပြီးတော့အပြီးဆင်းပြီးကိုမြစ်ကြီးနားမြေထားဌာနတာဝန်ရှိသူတွေကဒီအပိုင်းထဲမှာအသိပေးစာထုတ်ပြန်ကြောင်းကြားလာပါတယ်။ဇန်နဝါရီလ14ရက်နေ့ကစလို့ခုနှစ်ရက်အတွင်းအင်အားတွေကနေပြီးတော့ဖယ်ရှားပေးဖို့အသိပေးထားပေမဲ့အခက်အခဲတွေရှိနေကြတယ်လို့မြမမြေထားတော်လာပို့ဆောင်ရေးတမကရဲ့မြစ်ကြီးနားမြို့တာဝန်ရံကိုလင်းတန်ကဗီဒီယိုပြောပါတယ
်။ကာရော့ဆိုတာကစလီရနေရတာဖြစ်တယ်သူကခွန်လေးရဲ့ပြောပြရလို့ဆိုတော့ဘယ်မှာပြည့်နေလို့ရတော့လောလောဆယ်ဟိုမခေတ္တလူမျိုးရမိသားစုလည်းပြလာလို့ဆိုပါတယ်။နည်းနည်းအတန်ရဲ့ပြရမှဆိုတော့မြေတူတောက်တမှုရရှိလို့မလာပြောနေတာ
။အနာပိစံရေးလို့ရှာမှုမှာပါတဲ့ဂျမိုင်းဝန်ထမ်းတွေပညာရေးဝန်ထမ်းတွေပို့ဆောင်ရေးဌာနကဝန်ထမ်းတွေကိုအစိုးရကပေးထားတဲ့ဝန်ထမ်းအင်အားတွေကနေပြီးတော့စစ်ကောင်စီကအတင်းကျပ်ဖယ်ရှားတာတွေရန်ကုန်အပါအဝင်မြို့အတော်များများမှာလုပ်ခဲ့မှုပါတယ်။ပြီးခဲ့တဲ့နှစ်မတ်လ10ရက်နေ့က CDM မှာပါတဲ့ရန်ကုန်တိုင်းမလှကုံမြစ်ထားဝင်းကိုရင်းနဲ့စစ်တပ်အင်အား1500လောက်ဝင်းရောက်စီးနင်းပြီးတော့ဝန်ထမ်းတချို့ကိုနေရင်ကနေပြီးတော့တင်းဆွဲချဖယ်ရှားတဲ့အထိဖြစ်ခဲ့တာပါ။မလှကုံမြစ်ထားဝင်းထဲမှာနှစ်ရှည်နေထိုင်လာတဲ့မြစ်ထားဝန်ထမ်းမိသားစုယာနဲ့ချီရှိပြီးတော့ဘေးလွတ်ရာမှာထွက်ပြေးနေထိုင်နေကြရတာဒီနေ့အထိဖြစ်ပါတယ်။အကြမ်းဖက်အာဏာပြန်ဆန်ပြီးတော့ CDM လုပ်နေကြတဲ့ဆွေးအဝန်းတွေကိုဒပိုင်းတိုင်းအကူအညီပေးနေသူတွေရှိပေမဲ့အများစုကတော့ထောက်ပံ့ကူညီမှုတွေမရကြဘူးလို့ပဲတခြားအလုပ်ကံရှာဖွေဖို့လည်းခက်ခဲဖြစ်ကြပါတယ်။တချို့ကနေစားအလုပ်တွေဝင်လုပ်ပြီးတော့ဝင်ငွေရှာနေရပါတယ်။တနည်းနည်းပါးကြာလာပြီးဖြစ်တဲ့အတွက်တချို့ကဆက်ပြီးတော့ရက်တီဖို့ပါခက်ခဲနေကြပါတယ်။သူတို့တွေ့ကြုံနေရတဲ့အခြေအနေကို CDM မြေထားဝန်ထမ်းတူက view ကိုခုလိုပြောပါရတယ်။
ရိုးတော်တာနီအလုပ်မဖြစ်နေတဲ့အနာမတန်ဟောပြအဲ့ဒီနဲ့သူတရားမလို့သူရတော့ပြေးမှာအေးဒီလည်းမရှိဘူးအတောင်မျိုးကြပြီးဖားလို့ပြောင်းလဲအဲ့ဒီအချိန်မှာကျွန်တော်ကလုံးလုံးကားလေးချတယ်ဆိုတော့ဤကားကိုဆက်လို့ရတာပေါ့ဗျာသူတို့ကတော့ပုံမှန်ကျွန်တော်တို့ကကိုနန်းနဲ့အကားချတာပြန်ပြီးဒီတဲ့အတွက်ကိုနန်းလို့ဝင်လို့ကတဲ့ဆက်နဲ့ပြန်ပါလို့ပြောတော့လုံလောက်မဲ့ဆရာမတော်တည်ရတဲ့အတွက်ဒီသားလို့ဒီကနေရှိရှိကြရရှိဖို့ဆိုရင်အဲဟုတ်ပေါ့ထောက်လို့ဒီလုံလောက်နဲ့မှာတော့လေဆရာအဲ့ဒီမှာမှစီမံလို့ပြောပြရတယ်စီမံကနန်းလို့ပြောမခံရမှုဟိုမခံရမှုတော်တော်လေးကျွန်တော်တို့ကနန်းလေးအားလုံးကတော့အခုလုံးကတော့စုံပါတာပြည်ကြပြည်ကြရှိ
မြေထားဝန်ထမ်းတွေအပြင်ကျမိုက်ဝန်ထမ်းအမြောက်အများလဲစီဒီအမ်ထုတ်ရှောက်မှုမှာပါနေကြတာပါCDM လုတ်ထားတဲ့ဒါမှမဟုတ် CDM လုတ်လို့အလုတ်ကထုတ်ပယ်ခံထားတဲ့နိုင်ငံဝန်ထမ်းတွေနဲ့ပတ်သက်တဲ့ကိုယ်ရေးအချက်အလက်တွေကိုပြပို့ဆိုပြီးတော့တိုင်းရဲ့ပြည်နယ်အသီးသီးမှာရှိတဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနဘူးရီစီပြပို့တဲ့ကျန်းမာရေးဦးစီးဌာနရဲ့ညွှန်ကြားစာတစ်စောင်လဲအွန်လိုင်းမှာအခုရက်ပိုင်းအတွင်းထွက်ပေါ်လာပါတယ်ခင်ဗျာ
ကိုတာညင်ဦးတင်ပြပေးခဲ့တာပါခင်ဗျာတရာရှင်တို့ခုနားဆင်နေကြရတာကတော့ VA မြန်မာပိုင်းအစီအစဉ်ရဲ့အင်ကန်နေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်တရာရှင်တို့အနေနဲ့ VA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA ရဲ့နာနေခင်းမြန်မာဘာသာအစီအစဉ်ကိုတော့မနေ့6နိုင်ကနေ9နိုင်အထိလိုင်းနိုမီတာ32 kHz 9355နဲ့လိုင်းနိုမီတာ49 kHz 11803တို့အပြင်လိုင်းလိုက်မီတာ190 kHz 1505တို့ကနေပါဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ1965နဲ့32တို့အပြင်စနေတင်းနေကုန်တွေမှာလမ်းလမ်းမီတာ190 kHz 1505တို့ကနေနားဆင်နိုင်ကြသလို VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတို့ကနေလည်းဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Facebook ကနေနားဆင်နိုင်ကြသလို YouTube ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်မကြခင်မှာတော့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
တော်ရရှိတော့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေကိုတင်ဆက်ပေးသွားမှာမို့ကမ္ဘာတလွှားခရီးသွားအစီအစဉ်နဲ့အင်္ဂါညသကဝိုင်းအစီအစဉ်တွေကိုတင်ပြပေးသွားမှာပါပထမဦးဆုံးတော့ကမ္ဘာတလွှားခရီးသွားအစီအစဉ်နဲ့စပါမယ်ပြည်သင့်နိုင်ငံပါရီမြို့တော်ကရုခဗေဒဥယျာဉ်မှာလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကိုပြန်ရောက်သွားတယ်လို့ဖြစ်အောင်အေယာမမိပုံရုပ်ကြီးတွေနဲ့ဖန်တီးပြသထားပါတယ်။တမိုင်းမဆခင်အချိန်ကအပင်တွေတရဝါတွေဘလို့နေထိုင်ရှင်တန်ခဲ့ကြတယ်ဆိုတာလေ့လာနိုင်အောင်ပြသနေတဲ့မိထုံးပွဲတော်ကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါခင်ဗျာ
။ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရရုခဗေဒဥယျာဉ်ကြီးမှာတက်ရှိမျိုးကွဲတွေအကြောင်းအသက်ကြီးငယ်မရွေးစိတ်ဝင်စားအောင်လို့အေယာမမိပုံရုပ်ကြီးတွေနဲ့မိထုံးပြသနေပါတယ်။2019ခုနှစ်ကတည်းကစလို့နှစ်တိုင်းပြုလုပ်လာတဲ့မိထုံးပွဲတော်မှာသမိုင်းမဆခင်တွေကဒီနေ့အထိတက်ရှိမျိုးစုံဘလို့အတူတွဲနေထိုင်ခဲ့ကြတယ်လဲဆိုတာကိုမိဘုံရုပ်ကြီးတွေနဲ့အလှဆင်ပြသထားတာပါဒီတစ်ခါမှာတော့လွန်ခဲ့တဲ့နှစ်ပေါင်းတန်း600ကကမ္ဘာမှာရှင်တန်နေထိုင်ခဲ့ကြတဲ့တက်ရှိမျိုးကွဲမျိုးစုံကိုအေယာမမိဘုံရုပ်ကြီးတွေနဲ့ပြန်လည်အသက်သွင်းထားပါတယ်ရုခဗေဒဥယျာဉ်ကြီးနဲ့ဆက်နေတဲ့တဘာဝသမိုင်းပြတိုက်ကကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေရဲ့သုတေသနမှတ်တမ်းတွေလေးလာတွေးရှိချက်တွေကိုမိဘုံရုပ်ကြီးတွေလှုပ်ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လို့ပြသထားတာလည်းဖြစ်ပါတယ်။လူတိုင်းသိထားကြတဲ့ဒိုင်နိုဆောသတ္တဝါကြီးတွေကစလို့လူသိမ့်မသိတဲ့တက်ရှိမျိုးစိတ်အစုံကိုမိဘုံကြီးတွေနဲ့ပုံဖော်ပြီးတော့သူတို့ရဲ့ထူးခြားတဲ့ပုံတံတန်းနေထိုင်စားသောက်ခဲ့ပုံတွေကိုလေ့လာနိုင်အောင်လို့လုပ်ပြီးထားပါတယ်။ကမ္ဘာမှာတစ်ချိန်ကသူတို့နေထိုင်အသက်ရှင်ခဲ့ကြပြီမဲ့အခုအချိန်မှာတော့မျိုးတုံးပြောက်ွယ်သွားကုန်ပြီဆိုတာကိုအဓိကအသိပညာပေးခြင်းနဲ့အတွက်အေယာမမိဘုံကြီးပေါင်း100ချောနဲ့ဖန်တီးထားတာဖြစ်တယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ
်။ Alors cette année, c'est la 3e édition des illuminations. La première parlait de la biodiversité
des တရှိမျိုးကွဲတွေအတူရှင်တွဲတည်ရှိမှုနဲ့ဒီလိုအတူရှင်တွဲတည်ရှိမှုအပေါ်မှာဘာတွေကချင်းချောက်နေတယ်လဲဆိုတာကိုဒီနေ့ပြပွဲမှာပြသထားပါတယ်။လွန်ခဲ့တဲ့နှစ်တန်းပေါင်း600ကနေဒီနေ့အထိတရှိမျိုးကွဲတွေဘယ်လိုအတူနေထိုင်ခဲ့ကြသလဲဆိုတာကိုစိတ်ဝင်စားစရာဖြစ်အောင်မိထွန်းထားတဲ့အယူကြီးတွေနဲ့ပြသထားတာပါ။ကဘာကြီးမှာရှိခဲ့တဲ့တက်ရှိမျိုးစိတ်တွေရဲ့နှစ်ရာခိုင်နှုန်းပဲဒီနေ့ကြံတော့တယ်ဆိုတာကိုသိကြချင်ပါတယ်
။တက်ရှိမျိုးကွဲတွေရှင်သန်နေထိုင်နိုင်မှုအပေါ်ဘလို့စိန်ခေါ်မှုချိန်ချမှုတွေရှိနေတယ်လဲဆိုတာကိုရုခဗေဒဥယျာဉ်ကြီးမှာအခုလိုမိဘုံရုပ်ကြီးတွေနဲ့မိထွန်းပွဲတော့ပထမဆုံးအကြိမ်လုပ်ခဲ့တဲ့နှစ်မှာတည်းကစတင်ပြသခဲ့တာဖြစ်ပါတယ်။ဒုတိယနှစ်မှာတော့ကမ္ဘာပြည်လေသမုဒ္ဒရာကြီးတွေကရင်းနှီးတံတားတွေဆက်လက်ရှင်သန်နိုင်မှုအပေါ်စိန်ခေါ်နေတဲ့ကမ္ဘာကြီးပူနွေးလာမှုတို့ကိစ္စတွေသတိပြုစရာဖြစ်အောင်လို့ပြသခဲ့ကြပါတယ်။အခုတစ်ခါမှလည်းလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကအသက်ရှင်ခဲ့တဲ့တက်ရှိမျိုးစိတ်တွေဘာကြောင့်မျိုးတုံးကုန်ရတယ်လဲဆိုတာကိုမိမောင်းထိုးပြသထားတာဖြစ်ပါတယ်။ Christmas နဲ့နှစ်သစ်ကူပွဲတော်အချိန်ရောက်တိုင်းမိအလှဆင်ကြားလေးရှိတဲ့အချိန်မှာပါရီရုခဗေဒဥယျာဉ်ကြီးကိုအခုလိုမိဘုံရုပ်ကြီးတွေနဲ့အလှဆင်ပြီးပညာပေးနေတာဖြစ်ပါတယ်။
Une des caractéristiques les plus importantes dans cette exposition, c'est que nous avons réussi à associer
Christmas Poero ma thulu cha cha mi ala thon cha de ale tha ko chano ru ga gaba mi ji paw ga tat shi rue a chang pinya ya sin me mi thon poero a phit poun pho pya ta ga ga di pya poe ye a yee ji de cha phit par le gaba ji ma di ni belo tat shi rue shi ni cha de le tat shi myo kwe rue belo atu shin twae ni than cha de le so ra ko ti si chin na ba ဒီပြပွဲမှာပြသထားတဲ့တက်ရှိတွေတစ်ချိန်လုံးကကဘာမြေပေါ်မှာရှင်သန်ခဲ့ကြပြီမဲ့အခုတော့မရှိကြတော့ဘူးဆိုတဲ့အသိပညာကိုရရှိခြင်းပါလေ
။ကဘာကြီးဘလို့စဖြစ်လာခဲ့တယ်လဲ။တက်ရှိတွေဘလို့ဖြစ်ပေါ်လာတယ်လဲဆိုတာကဆလို့စင်ခဲပြောင်းလဲလာပုံအစစ်စင်ကိုရုခဗေဒဥယျာဉ်ကြီးနဲ့တရိတ်ဆန်ယုံဆက်နေတဲ့လမ်းတစ်လျှောက်မှာအပိုင်းလိုက်ခွဲပြီးတော့မိဘုံရုပ်ကြီးတွေနဲ့ပုံဖော်ပြသထားပါတယ်။သိပ်ပံသမိုင်းနဲ့မိအလှတွေပေါင်းဆက်ထားတဲ့ပြပွဲကိုလာကြည့်ကြသူကလေးလူကြီးတိုင်းကစိတ်ဝင်စားစရာကောင်းတယ်လို့ပြောကြပါတယ
် I think it's great I love all the different prehistoric animals that we can see
တကယ်ကောင်းတဲ့ပြပွဲလို့ထင်ပါတယ်တမိုင်းမတိုင်ခင်ရှိခဲ့တဲ့တိရစ္ဆာန်မျိုးစုံပြသထားတာကိုသိတဲ့ဘောကြပါတယ်အယောင်တွေကလည်းသိလာတယ်ရုခဗေဒဥယျာဉ်ကြီးရဲ့အပြင်စင်တွေကသိတဲ့အတိုင်းပဲပြောစရာတော့မလိုပါဘူးသိကူကောင်းပါတယ် ကျမအတွက်အခုလိုပြပွဲကိုလာကြည့်နိုင်တဲ့အခွင့်အရေးရတာကသိတ်ကိုချူးနေပါပြီ
။မိဘုံရောက်ကြီးတွေနဲ့အသိပညာပေးတဲ့နေရာမှာပို့ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လှုပ်ရှားအသက်ဝင်နေပြီလို့လှုပ်ထားတာကလည်းဆွေးဆောင်မှုတစ်ခုဖြစ်နေပါတယ်
။ Parce que ça très bien parce que ça fait penser à la préhistoire des animaux qu'on voit plus.
သိတ်စိတ်ဝင်စားစရာကောင်းပါတယ်။အခုမရှိတော့တဲ့သမိုင်းမတိုင်ခင်ကဇာတ်ဝါရီကြောင်းပို့ပြီးလေ့လာကြတဲ့အတွေ့ဝင်မိပါတယ်။သမိုင်းမတိုင်ခင်ဘလို့တရိတ်ဆန်တွေရှိခဲ့တယ်ဆိုတာတိတိကျကျမသိတော့ခုလိုမျိုးတွေထုံပြသထားတာမြင်ရပြီးပိုလိလာစစ်စစ်ဖြစ်ပါတယ်။ဒိုင်နိုဆောတွေကိုလည်းလှုပ်ရှားအောင်လှုပ်ထားတာသိကြည့်လို့ကောင်းပါတယ
်။ Illuminated Evolution လို့နာမည်ပေးထားတဲ့ပြပွဲမှာအရာမတတဝါကြီးတွေကစားလို့အင်းဆက်ပိုးမွှားလေးတွေအထိလွန်ခဲ့တဲ့နှစ်ပေါင်း3600ကရှိခဲ့တဲ့တရိတ်ဆန်တွေအပင်တွေကိုလိလာနိုင်တာမို့တချို့ကနောက်တစ်ချိန်တောင်ပြန်လာချင်နေပါတယ်။
Eh ben écoutez, j'ai trouvé que c'était très instructif, c'est très très beau
et surtout ça allait là là, ပညာလည်းရတယ်လို့ထင်ပါတယ်။ជីជីငငယ်အသက်အရွယ်အစုံအတွဲလေးလာစရာတွေရှိပါတယ်။စင်ကယ်ပြောင်းလဲမှုနဲ့ပတ်သက်လို့ကျမကိုယ်ရင်အများကြီးပညာရတော့ကလေးတွေကိုလည်းလာပြီးတော့လေးလာစေချင်ပါတယ်။တကယ်ကိုကြိုက်ပါတယ်။နောက်တစ်ချိန်တော့ပြန်လာချင်လာအောင်ပါပါ
။စက်ကူတွေတမဏိတွေမိအောင်တွေနဲ့ဖန်တီးထားတဲ့အေယာမမိဘုံရုပ်ကြီးတွေကိုပြင်သစ်နိုင်ငံပါရီမြို့တော်ကရုတ်ခပီးတာဥယျာဉ်ကြီးမှာ2022ခုနှစ်နိုဝင်ဘာ29ရက်နေ့ကလေးကနေ2022 January 30ရက်နေ့အထိပြသတာဖြစ်ပါတယ်။တမိုင်းမပေါ်ခင်တည်းကကမ္ဘာမှာရှိခဲ့တဲ့အခြေအနေတွေကိုလေ့လာနိုင်အောင်ပြသထားတဲ့ပြပွဲကိုသွားမယ်ဆိုရင်လက်မှတ်ကွန်အွန်လိုင်းကနေကြိုတင်ဝယ်ဖို့လိုပါတယ်။အခုလိုရုတ်ခပီးတာဥယျာဉ်ကြီးမှာသက်ရှိတဲ့တော်ဝါရီအပင်တွေရဲ့အရေးပါမှုဆက်လက်ရှင်းသန်နိုင်အောင်အရေးကြီးမှုတွေကိုနှစ်စဉ်မိဘုံရုပ်ကြီးတွေနဲ့ပြသနေတာမို့2022ခုနှစ်ပြပွဲကြရင်ရောဘာတွေကိုအဓိကထားပြသမလဲဆိုတာကိုပြပွဲလာသူတွေသိချင်နေကြပါရဲ့ရှင်ကျွန်မဆုမြတ်မောင်ပ
ါမဆုမြတ်မောင်စီစဉ်တင်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာမကြခင်မှာတော့အင်္ဂါညစကားခဝိုင်းအစီအစဉ်ကိုထုတ်လင်းပေးသွားပါမယ်ခင်ဗျာ
virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းလဲဖြစ်ပြီးဆိုရင် virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတည်းဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်ဒီလိုကူးယူချိန်မှာတစ်ခါတလေအတိမ်းဆောင်ဖြစ်နိုင်တာပါမျိုးရိုးဗီဇတခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ် virus ပိုးတိုင်းကတော့တခုမဟုတ်တခုပြောင်းလဲမှုရှိပါတယ်တချို့ virus ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုအတိမ်းဆောင်ဖြစ်ရင်အများစုကတော့ virus ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စဉ်က virus ကိုယ်ကိုအားပြော့စေဒါမှမဟုတ်ပိုးကူးစက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာ virus ပိုးမျက်နှာပင်က protein တွေဟာလူရဲ့ခုခံအားစနစ်ကိုမျက်စိလဲစေတာ၊ပြန်ပြန်နိုင်စေတာမျိုးလှုပ်သွားနိုင်တဲ့အပြောင်းလဲဖြစ်တယ်ဆိုရင်တော့သိကိုအန္တရာယ်ကြီးပါတယ်။ COVID-19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးခဲ့က COVID-19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်။
ဆရာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခဏ။အခုတော့အင်္ဂါညစကပိုင်းအစီအစဉ်ကိုထုတ်လွှင့်ပေးဖို့အလဲရောက်လာပါပြီ။အာနာသိန်းစစ်ကောင်စီကနိုင်ငံတကာဖိအားကိုအလေးမထားတဲ့သဘောပြောခဲ့တဲ့အပေါ်အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကသဘောမတူပါဘူး။စစ်ကောင်စီဟာနိုင်ငံတကာဖိအားကိုစိုးရိမ်လို့သာအခုလောက်ထိတုံ့ပြန်ပြောဆိုလာတာဖြစ်တယ်လို့ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ကချင်ကြားပြနိုင်ငံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ KPICT ရဲ့အထွေထွေတွင်မူကွန်ဆန်အန်ဆန်က VOE ကိုပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်နေမြန်ထားပါတယ်ခင်ဗျာ
ကိုကွန်ဆန်အခုလို VOE ကဆက်သွယ်နေမြန်တာကိုကျေးဇူးပေးတဲ့အတွက်တွေ့ကြုံတွေ့မြင်ပြလဲပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ဒီနေ့ဆက်သွယ်နေမြန်နဲ့အဓိကအကြောင်းအရာကပြီးခဲ့တဲ့တောက်ကြနေ့လင်းစာရှင်လင်းပွဲမှာစစ်ကောင်စီပြောခွင့်ရဗဟုသုဆောင်မြို့ပြောထားတဲ့နိုင်ငံတကာတရားနဲ့ပတ်သက်တာ NDAA ဥပဒေနဲ့ပတ်သက်တာအာဆီယံနဲ့အမေရိကန်ရဲ့အခန်းကဏ္ဍနဲ့ပတ်သက်တာအဲ့ဒီအကြောင်းအရာတွေကြီးကဖြစ်ပါတယ်။ဆိုတော့ကျွန်တော်ပထမဆုံးကအဲ့ဒီသတင်းစာရှင်းလင်းပွဲအတွင်းမှာဘုသူဆောင်မြို့တွင်းပြောသွားတယ်။နိုင်ငံတကာဖိအားနဲ့ပတ်သက်ပြီးတော့ပြောသွားတာလေးပေါ်မှာကိုကွန်ဆန်ရဲ့အမြင်ကိုကျွန်တော်ကြည့်ပြစီ။ဆိုတော့အဲ့ဒီဘုသူဆောင်မြို့တွင်းပြောသွားတဲ့စကားလေးကိုကျွန်တော်အရင်ဆုံးနားထောင်ကြည့်အောင်ပါခင်ဗျ
ာ။ပြောရမယ်ဆိုရင်တော့နိုင်ငံတကာဖိအားတွေကတော့ရော့ကျသွားတာမဟုတ်ပါဘူး။ဖိအားပေးတဲ့ဘက်ကတော့ဆက်လက်ပြီးဖိအားပေးနေမှုံမှာပဲဖြစ်ပါတယ်။ရခင်ကလေးကမြန်မာနိုင်ငံပေါ်မှာမှန်မှန်ကန်ကန်သဘောထားရှိတဲ့နိုင်ငံတွေ ညီမနိုင်ငံရဲ့ရည်ရည်ချက်မှန်ကန်တဲ့နိုင်ငံတွေကတော့ညီမနိုင်ငံရဲ့ကမ္ဘာအခမ်းကဏ္ဍမှာပြန်လည်မြင့်တင်ပေးလျက်ရှိကြောင်းတွေးနိုင်ပါတယ်။ဒါကြောင့်ရခိုင်ကတိုင်းPRပေးနေတဲ့သူများကလည်းPR စက်ပေးနေအောင်မှာပဲဖြစ်ပါတယ်။နိုင်ငံကိုမြင့်တင်ပေးတဲ့သူတွေကလည်းမြင့်တင်ပေးနေအောင်မှာပဲဖြစ်တယ်လို့ပြောချင်ပါတယ်။ပြောရမယ်ဆိုရင်တော့ဒီPRတွေကြောင့်လားပြည်ပြားကြသေးဆိုရင်တော
ညီမနိုင်ငံရဲ့လက်ရှိနိုင်ငံကြီးဘုံဟာလဲဒီအနေထားတိုင်ဆက်ရှိစရာအကြောင်းမရှိပါဘူးဆိုတော့သူပြောတော့တာကိုကျွန်တော်တို့အချင်းချုပ်ပြီးတော့ပြောမယ်ဆိုရင်တော့လက်ရှိအာဏာသိမ်းစစ်ကောင်စီအနေနဲ့နိုင်ငံကပြားကိုရေးမထားဘူးနိုင်ငံကပြားကိုရဲစခန်းနဲ့ပြောရင်ဂယုမဆိုင်ဘူးပေါ့ခင်ဗျာကိုကုံဆန်းစစ်ကောင်စီကတကယ်ပဲနိုင်ငံတကာပြားကိုရေးမထားဘူးလားဂယုမဆိုင်ဘူးလားကိုကုံဆန်းတို့
ပမာပြည်ကဘာပဲပြတဲ့ချိန်ကတရုတ်ပြည်ကိုပဲညီဝဲရတဲ့အဆင့်အခြေအနေရောက်ခဲ့ဘူးပါတယ်။ဒါကြောင့်ပဲသူတို့ခုနဗိုလ်ချုပ်ဇော်မင်းထွန်းပေါ့နော်ဇော်မင်းထွန်းပြောလို့မြန်မာပြည်အမြေပုံကပြောင်းလဲသွားပါစား။တကယ်ရောပြောင်းလဲခဲ့ပါတယ်။ဒါဆိုတော့ဒီအာ central government ပေါ့နော်ပြည်မအစိုးရကနေပြီးတော့စစ်တပ်ကနေပြီးတော့သူတစ်ချိန်မှာအုပ်ချုပ်တဲ့နေရာကလုံခဲ့တဲ့အချိန်ကအများကြီးပိုတင်းငယ်သွားပါတယ်။တချို့ဒေသကလုံးလုံးကြီးဒီအမ်သူတို့ဒီ central government ရဲ့အုပ်ချုပ်မှုမှာတစိုးတစ်ဆက်မှမရှိတဲ့ဒေသတွေရှိပါတယ်။ဒီဟာတွေကပြည်ပဖြီးအားကြောင့်ပါ။ပြည်အားဖြီးပါအားကြောင့်ကိုနိုင်ငံတနိုင်ငံကိုမြေကိုရတဲ့အခြေအနေရောက်သွားလို့ဖြစ်လာတဲ့အခြေအနေတွေပါ။အဲ့ဆိုဒီ three အနေထားတော့ပြောင်းလဲမှုရှိပါတယ်။မြမအမေပုံရောပြောင်းလဲသွားပါတယ်။တကယ်ပဂတိအခြေအနေမှာတော့တက်ချက်ပေါ့နော်။ဒုတိယချက်ကဒီဒီမိုကရေစီဒီ2008နောက်ပိုင်း2010ပေါ့။ဘာပဲဖြစ်ဖြစ်မျိုးသားတည်မြဲရေးဆိုတဲ့ကဏ္ဍနဲ့ဒီဒီမိုကရေစီကိုဖွဲ့ဟလာတဲ့အခြေအနေတစ်ခုမှာမြမစစ်တပ်ကတရုတ်ကိုပဲအားကိုးရတဲ့နိုင်ငံရေးကနေပြီးတော့နိုင်ငံအများကြီးနဲ့ဆက်ဆံရတဲ့အခြေအနေတစ်ခုပါစစ်တပ်ရဲ့တကယ်ကိုပြစ်လို့ဒီအပြစ်ကျူးလွန်ခဲ့တဲ့အခြေအနေတွေသူတို့ကနေပြီးတော့နိုင်ငံကိုဒီခိုးပြီးမှတရားတိုက်ထားတဲ့ဒီအရာတွေပေါ့နော်နိုင်ငံရဲ့ပစ္စည်းဥစ္စာတွေပေါ့နော်တရားဝင်ကြီးပို့ပြီးမှအလုပ်လုပ်လာနိုင်တဲ့အခြေအနေတွေရောက်ခဲ့ပါတယ်အဲ့ဆိုတော့ဒီနိုင်ငံတကာရဲ့ဖိအားတွေကအများကြီးကိုရောကြခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကနေပြီးတော့နိုင်ငံတကာကိုအဲတွားပြီးမှလဲပြီးမှပြောပေးတဲ့ဟာတွေရှိခဲ့တဲ့အကြောင်းအကျောင်းပဲပေါ့နော်။ဒီသူတို့ဟိုဖိအားပေးမှုကဖြေလျှော့ခဲ့တဲ့ဟာအတိုင်းအတာအများကြီးရှိခဲ့တယ်။ mail to mail ဆိုတာစစ်တပ်ချင်းဆက်ဆံမှုတွေရှိခဲ့လို့ဥမာဟဝိုင်ယီလိုမျိုးတွေမှာဒီမှာစစ်တပ်ကနေပြီးတော့တချို့စစ်တီတော်တွေအရာရှိကြီးတွေကိုတိုင်းကိုဒီအမေရိကန်စစ်တပ်နဲ့ဆက်ဆံမှုတွေစတင်ထူထောင်ခဲ့လို့နောက်တစ်ခုက EU လိုမျိုးနိုင်ငံတွေမှာတောင်မှအခုဗိုလ်ချုပ်မင်းအွန်လိုင်းပေါ့နော်မင်းအွန်လိုင်းကနေပြီးတော့တွားရောက်ပြီးမှလေးလာတာတို့ဆက်တွေ့ရတို့ဘာလို့စလုပ်ခဲ့လို့ရတဲ့အခြေအနေရှိခဲ့တယ်နောက်ဒီ seed ဥစ္စာကဏ္ဍနဲ့ဒီနောက်တစ်ခုက technology ဆိုတော့ဤပညာကဏ္ဍနဲ့ရောသူတို့အများကြီးတိုးတက်မှုရခဲ့ပါတယ်ဒီဟာတွေကနိုင်ငံတကာနိုင်ငံတကာဖြေလျှော့လို့ဖြစ်ခဲ့တာပေါ့အခုကတော့ဂယူစိုက်လို့ပဲတကယ်ကိုကြီးအခုအာဆီယံကိုဆွဲခေါ်လာတဲ့တရုတ်ကိုကအားကိုးပြီးမှနိုင်ငံတကာကိုအခုသူတို့ကအစိုးရဒီဖိအားကိုစိုးရင်လို့ပဲပြန်ဒီလောက်ကြီးပြောနေရတဲ့အခြေအနေရှိပါတယ်လို့ကျွန်တော်တုံ့ပြန်ပါတယ
်။အခုလက်ရှိဟလာဟိုဗိုလ်ကွန်ဆန်လို့ဆိုရင်ဒါအမေရိကန်မှာအခြေစိုက်ပြီးတော့ညီမအခြေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကထောက်ခံမှုရအောင်တွန်းအားရအောင်ကြိုးစားနေကြတာပေါ့နော်။ဆိုတော့လက်ရှိမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့အခြေအနေကိုနိုင်ငံတကာကဖိအားပေးနေတာကရောဗိုလ်ကွန်ဆန်တကယ်ပဲထိရောက်ပါရဲ့လားဟလာအာဏာသိမ်းထားတဲ့စစ်ကောင်စီကအရေးလုံးရလောက်အောင်နိုင်ငံကဖိအားကထိရောက်တဲ့အချိန်တွေရှိရောရှိပါရဲ့လားပုံစံ
အချိန်တွေတခုကနေပြီးတော့ရှိပါတယ်ဥပမာကိုလိုချင်လောက်ကတော့မဖြစ်ဘူးပေါ့ဒါပေမဲ့ကျွန်တော်ရဲ့တမိုင်းကြောင့်အရာအကြောင်းမျိုးကြောင့်အခုဒီအချိန်တွေတခုရှိတာတော့တကယ်ကိုအားကောင်းတယ်ဆိုရဲဟာမှာအတင်းလောက်ကအားကောင်းပါတယ်ဘာလို့ဆိုတော့ဒီကုလကတမကမှာဒီတမတ်ကြော်မျိုးသွင်း the Udiao Shinida Dingo Emetango Tiamu Shibare. Now these soya the American soya anyway, Lu Api Machachang or the Sibaye Peso Mu the Lureo Usaunia Lureo Peso Muri Loda Tiamu Shibare. The Tassan Tassan Lobo Hari or low measure how policy charma chini or shires or chini kuani bureau to Aya Jena Mushida to Yolo Yaba.
Okay, so I did the Hinza Chini boy to Mave and I was also mentioned now turning and got the animal that you are pure or a tema. Eager Timija digging out the American Vana Juba and Lemon to be your deputy talented NDAE to of your NDAE Ubipo, American Nuda, American Lone Joe Yi, Lubin Messiah Ubipo.
အဲဒီဥပဒေနဲ့ပတ်သက်ပြီးတော့အထူးတလဲပဲဒါဟိုဘုသူ့ကမင်းထုံးကပြောသွားတာရှိပါတယ်ဆိုတော့အဲဒီဥပဒေထဲမှာပါတယ်ဘုသူ့ကမင်းထုံးပြောသွားတာလေးတွေလည်းပဲကျွန်တော်တို့နှားဆောင်ကြည့်အောင်ပါနော်ကျွန်တော်နိုင်ငံဟာတရုတ်နိုင်ငံရဲ့အင်ဂျင်နီယာချင်းနိုင်ငံဖြစ်ပါတယ်ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်အဲဒီအတွက်အကျို ဒီလိုနဲ့အကျိုးစုဒေသတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလဲတွေ့နိုင်မှာဖြစ်ပါတယ်။ကျွန်တော်အကြောင်းမဲ့ငွေကုန်ခံပြီးအချိန်ကုန်ခံပြီးဘယ်သူမှလာနေရာအကြောင်းမရှိပါဘူး။သူ့နိုင်ငံအကျိုးစီးပွားအတွက်သူတို့လောက်ဆောင်နေခြင်းဖြစ်တယ်လို့ပဲပြောချင်ပါတယ်။ဒါနဲ့ပတ်သက်ရင်ကျွန်တော်ပထမဦးဆုံးသိချင်တာက
ဒီ NDAA ဥပဒေနဲ့ပတ်သက်ပြီးတော့ဘယ်လိုဆိုမှမပြောတော့တာက NDAA ဥပဒေပေါ်မှာစစ်ကောင်စီရဲ့နားလေချက်စစ်ကောင်စီရဲ့အဓိပ္ပာယ်ဖွင့်ဆိုချက်စစ်ကောင်စီရဲ့ချင်းကပ်ချက်ပေါ့နော်အဲ့လိုမျိုးကျွန်တော်နားလဲပါတယ်ဆိုတော့စစ်ကောင်စီကNDAA ဥပဒေနဲ့ပတ်သက်ပြီးတော့အခု လုံခဲ့တဲ့ကာလတွေမှာလေးထားတဲ့ဒေတာကနေပြီးတော့အခုကဒီအင်ဒိုပစိဖစ်ဆိုရဲကျွန်တော်တို့ဒီပစိဖစ်ဒေတာဘက်ကိုပို့ပြီးမှလေးထားပြီးမှနိုင်ငံရေးကိုပို့ပြီးနိုင်ငံသားရေးကိုလေးထားလာတဲ့ဟာတွေကကျွန်တော်မြင်တွေ့ရတယ်နောက်တစ်ခုကဒီအာဖဂန်နစ္စတန်နိုင်ငံကနေပြီးတော့အမြန်ဆုံးထွက်ခွာရတဲ့အခြေအနေတွေဒီအကြောင်းကြောင့်ပဲလို့ဆိုတာကျွန်တော်ကကြားသိရတဲ့အခြေအနေရှိပါတယ် အဲ့တော့အခုဘတ်ဂျက်တွေနဲ့ပတ်သက်ပြီးမှရောထားတဲ့ဟာကအဓိကဒီတရုတ်နိုင်ငံမှာခြားမှတ်တဲ့ပေါ်လစီပေါ့ဒီဟာကိုသူတို့ကပြန်တုံးတက်ပြီးမှတရုတ်နိုင်ငံကိုညီကိုရရတဲ့ဒီပစ္စည်းဥစ္စာတွေကိုထုတ်လုပ်တဲ့ဟာတွေအဓိကအမေရိကန်ပစ္စည်းတွေထုတ်တာတရုတ်ကတရုတ်ပြည်ကနေထုတ်တာပါအခုရှင်းချောင်လိုမျိုးဒေတာတွေကိုအမေရိကန်ပစ္စည်းတွေကိုမထုတ်ဖို့ဟာတွေပေါ်လစီရှိတယ်လို့နောက်တစ် Dihari policy de chara haga, diga, di tiyone, quequare, a policy, asa, purabono, English was a decoupling look, yobare. The decoupling look at policy, aumimushi resuin, through a sepima, the data the kulongo, below tincho mesure, hago, later bima, sawyola melo temare. The tema deo, Yama bina pata bima, blue power pata lamles, or haga, shibare. Now the Asia madego, kuga, nechanque near posan shibare. Kuna, Jomenton Biolu, you were
the Ujusomenton
Biolu. Oh, the Bujusomenton Biolu, the Pekari Bido, American Bego, Jane bima, chile Asia nanga shilo, the Yoko Akure, Asia nanga, your shibare. Pema tiga polu le sura di taudio pele tiksa ba maso taudio pele maga di Philippine ne Brunei now Vietnam ne ati yoga longa jiaomian yi pshin ni ba le di ichi ni ga ASEAN go tige go chingchao ni ASEAN centrality sura ASEAN mu wa da shi la bo no ASEAN a Taiwan go chingchao ni ichi ni tu shi ba le
okay
ai ga ho long pan ba le
okay na sura di American ye una Gogum Sanet Yodalu, Second Sigalabe, don't that Hadalu, Hala. American Indo Pacific Ditago, Ayo Silare, Indo Pacific Ditabago, Lelare, Uza Pilare, Lida Sensalares, Reki Saga. The Mardi to a Bellumia to the Osia, Shilule, Gogum Sanua, Bellu, Ipoma, don't that Hadi.
ဒီမှာပြည်သက်ပြည်မှတ်တမ်းကိုအကျိုးတက်ရောက်မှုရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီတရုတ်ပြည်ရဲ့အင်အားလို့ပြောရမယ်ဆိုတော့ Belt and Road Initiative ကအင်အားတစ်ခုပါ။ဒီ Belt and Road Initiative ဆိုတဲ့ဟာပေါ့နော် BRI ပေါ့။ဒီ ပိုလာမအ ခေတ္တ ပိုလာမဒီ policy ကို ပေါ်ဆောင်တဲ့အခြေအနေမှာ တကယ်ကိုအခရာကြတဲ့ဒေတာနဲ့နိုင်ငံထဲမှာပမာယူပါပါတယ်။ပမာယူပါတယ်ဆိုတော့ဒီတရုတ်ပြည်နဲ့ပတ်သက်မှာလှုပ်လာတဲ့ policy မှာမြန်မာပြည်နဲ့ဓာတ်ရိုက်တိုက်ဆိုင်မှုရှိပါတယ်။ဒီတရုတ်ပြည်အတွက်ရောသူတို့တရုတ်ပြည်ရဲ့အဓိကကဏ္ဍ policy ထဲမှာရောဒီသမုဒ္ဒရာနှစ်ခုပေါ့နော်ပင်လယ်နှစ်ခု policy ရှိပါတယ်။ဒီထဲမှာပင်လယ်နှစ်ခုဆိုတဲ့ဟာမှာ the Indian Ocean ထွက်ပေါ်ကသူတို့ဒီမြန်မာပြည်တစ်ခုပဲပါတာပေါ့ဒီပုံစံရှိရဆိုတော့သူတို့တရုတ်ပြည်မှာနဲ့အမေရိကရဲ့ဖြစ်တဲ့ policy ကမြန်မာပြည်မှာတက်ရောက်မှုအင်မတန်ကြီးမားပါတယ်လို့ကျွန်တော်ဒီဟာယူဆအော်သူတို့အမြင်ရှိပါတယ်။ဟုတ်ကဲ့ဆိုတော့ဗိုလ်ချုပ်ဆောင်မင်းထွန်းကလည်းပဲ
NDA ဥပဒေကိုအထူးတက်လေပေါ့နော်ခေါ်ပြပြီးတော့ပြောသွားရတယ်ဆိုတော့ NDA ဥပဒေကမြန်မာနိုင်ငံမှာလက်ရှိအနာသိမ်းထားတဲ့စစ်တပ်ကအနာသိမ်းထားတဲ့အခြေအနေ စစ်တပ်အနာဒိနာကိုစန့်ကျင်နေတဲ့အင်အားစုတွေအတွက်အန်ဒီအေဥပဒေကဘယ်လောက်များအထောက်အကူပြုစရာဖြစ်တယ်လို့ကိုကွန်ဆန်းလို့ယူဆထားပါလေခင်ဗျာ။အခြေအကျအခန်း65တစ်ဆယ်မှာပါပါတယ်။ပြင်ဆင်ချက်အခန်းပေါ့နော်။အဲ့မှာတင်ကိုဒီ NUG ဆိုမျိုးသားတွေသူဒီ United National Unity Government ကိုနာမည်ကိုခေါ်ပြီးမှရေးသားရှိပါတယ်။နောက်တစ်ခုကဒီဒီမိုကရေစီနဲ့ပတ်သက်ပြီးမှပြောင်းလဲလာမှုကို တုံးတက်ဖို့ဘယ်လိုပြီးမှဒီဒီမိုကရေစီအားစုကိုအထောက်အကူပြုနိုင်မလဲဘယ်လိုကိုဒီအင်အားကောင်းအောင်လုပ်မလဲဆိုတဲ့ဟာကိုပါတယ်ဘယ်လိုကူညီပေးနိုင်မလဲပေါ့နော်နောက်တစ်ခုကဒီဟာကိုရက်တက်ရက်တက်မှတ်မှုရှိတယ်အဲ့ဒါအင်မတန်အရေးကြီးတဲ့အချက်ပါရက်60ရက်95ရက်ထက်ပါတယ်95ရက်60ရောက်ရှိပါဒီရက်အတွင်းမှာ policy တကယ်ကိုမြန်မာပြည်နဲ့ပတ်သက်တဲ့ policy တကူထွက်လာဖို့အတွက်လွှတ်တော်နဲ့တိုင်ပင်ဖို့အတွက်ရှိပါတယ်နောက်တစ်ခုကမြန်မာပြည်ကိုကူညီဖို့ငွေပေါ့နော်လုံခဲ့တဲ့ကာလမှာ136တန်းရှိရကနေတန်း120ကိုပြန် budget ထားပါတယ်တန်း90ကိုပို့ပြီးမှလုပ်ပြီးရရှိပါတယ်နောက်တစ်ခုကဒီပို့အရေးကြီးလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးမှဒီဟာကိုပြန်ပြီးမှဘယ်လိုခေါ်မလဲ designation ဆိုတဲ့ဟာနာမည်တပ်ပြီးမှဒီလူမျိုးတုံးတပ်ဖြတ်မှုကိုအမေရိကန်နိုင်ငံကပြန်ပြီးတော့တည်ဝင်ကြေညာဖို့ကိစ္စတွေရောပါတဲ့ဟာတွေရှိပါတယ်။ဒီဟာတွေကစစ်တပ်ကိုအင်မတန်ကိုချိန်ချောက်မှုရှိပါတယ်။အဲကြောင့်ပို့ချုပ်ဆောင်မင်းထွန်းရောဒီဟာနဲ့ပတ်သက်ပြီးမှသူကအကျယ်တိုင်ပြန်မှရှင်းနေမှုပြုလုပ်ခဲ့တယ်လို့ကျွန်တော်ယူဆမိပါတယ်ဗျာ။ဟုတ်ကဲ့။ဆိုတော့ American မှာမြန်မာအရင်နဲ ော့ NDA ဥပဒေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နောက်ထပ်ဖြည့်ဆွတ်ပြီးတော့မှပါလာတဲ့ဟာဂျာဖြောက်ဝင်လာတာပေါ့ဆိုတော့ဘာမအက်ကဘယ်အချိန်တွေရောက်နေလဲကိုကုံစံဘာမအက်ကကောကြောက်ကောကြာလာအောင်ပါလားကြာလာရင်ကောကိုကုံစံတို့လှုပ်ရှားမှုတွေတကယ်လည်းအထောက်အပံ့ဖြစ်မှာလားခင်ဗျာ
ဟုတ်ကဲ့ကြာလာဖို့အချိန်တွေရှိဘယ်လိုခေါ်မလဲဒီအောက်လွတ်တော်မှာတော့ဖြတ်ပြီးတာပေါ့နော်ဆုံးဖြတ်ပြီးတာအလွတ်အထက်လွတ်တော်ဘက်ကနေပြီးတော့ Republican ဘက်ကနေထောက်ခံမှုမဲတမဲပဲလို့ပါတယ်ဒီထောက်ခံမှုရပြီဆိုတော့ဒီပြဥပဒေလိုဥပဒေလိုဖြစ်လာမှာပါအဲ့တော့ကျွန်တော်ဘက်မှာရောဒီဟာကိုထောက်ခံဖို့အတွက်အဲချင်းကနေလွတ်တော်အထက်လွတ်တော်မှတ်တည်းရှိပါတယ်ဖြစ်လာမယ်လို့ရောကျွန်တော်ယုံကြည်ပါတယ်အခုအချိန်ကဒီ Burma Act ကလည်းရှင်းနေသေးပါတယ
်
ဒီနေတဲ့ bill မဟုတ်ပါဘူးအဲ့တော့ကျွန်တော်ဒီထောက်ခံမဲရနိုင်တဲ့လွတ်တော်မှတ်တင်တဲ့ရဆက်တွယ်မှုတွေရှိစာလုပ်တဲ့ဟာတွေရှိတယ်။တချို့အမဲမဲနဲ့လုံးဆရာရှိရဟာရှိပါတယ်။ဒီဘာမအက်ကအခုဒီကျွန်တော်ရဲ့ဒီအာနာတိန်နဲ့နောက်ပိုင်းရေးထားရဟာမဟုတ်ဘူးဆိုတော့တချို့ကိစ္စတွေကတဟဇာတာမဖြစ်တဲ့ဟာတွေရှိပါတယ်။ဥပမာ NCA လိုမျိုးတွေပေါ့နော
်။
Nationwide Ceasefire Agreement လိုမျိုးနဲ့ကိစ္စတွေဆိုရင်ကျွန်တော်နဲ့ဟတ်ဆက်မှုမရှိဘူးတင့်တော်မှုရောမရှိဘူးဆိုတော့ဒီဟာတွေဖြုတ်ဖို့အတွက်တချို့ကျွန်တော်တို့ပြန်ပြထားဒီပြုတ်ပြင်ဖို့အတွက်မုံမှန်ဖို့အတွက်တချို့ကျွန်တော်တို့ပြန်တိုက်တွန်းဖို့ဟာတွေရှိပါတယ်။နောက်ဒီဒီမိုကရေစီတခုပဲမဟုတ်ဘူးဖက်ဒရယ်ဆိုတဲ့အတုံးအုံးတွေတုံးဖို့အတွက်ကျွန်တော်တို့ပြန်တိုက်တွန်းဖို့ရှိပါတယ်
။
ဒီဟာတွေပြင်ဆင်ပြီးရင်ဆိုရင်ကတော့
ဒီအတိကရိပပလီကန်ဘက်ကနေပြီးတော့ထောက်ခံမဲ့တခုပဲလို့ပါတယ်အဲ့ဆိုရင်ဖြစ်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဟုတ်ကဲ့ဘုကုံဆန်းဟလာဒီမနက်ငယ်ကဘုချိအခုမှအခုဆိုရင်မှာလူကအမတန်ကိုဒုက္ခဆင်းရဲရှောင်နေတယ်လို့ပြောရပါဘောနော်ဘုကုံဆန်းလည်းရဲ့ကချင်ကြီးအပြင်းကိုဟလာဒီလိုတော့ငါဘယ်ဘက်ကမရှိခဲ့ပဲနဲ့အခုမှဘယ်ဘက်ကဖြစ်လာပြီးတော့ဘယ်ဒုက္ခရောက်နေတ
ုခပြီးတက်တာအောင်ရော့ပါအောင်နောက်ဆုံးပျောက်ကင်းသွားပြီးတော့မြန်မာနိုင်ငံကဒီနေအေးချမ်းတဲ့အချိန်ကြီးရောက်အောင်ဘုံဆန်တို့ပြည်ပမှာလှုပ်ရှားနေကြတဲ့လူတွေအဲ့ဒါနိုင်ငံတကာကအားပေးနေကြတဲ့နိုင်ငံတွေနေနဲ့ဒီချက်ပို့ပြီးတော့ဘာများလုပ်နိုင်အောင်မယ်လို့ဘုံဆန်ကျူးစပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတက်ပို့လုပ်နိုင်တာအဒီ NUG ကိုတရားဝင်အစိုးရတံတန်းဖြစ်သွားနိုင်တဲ့အခြေအနေပေါ့နော်အဲ NUG ကိုအစိုးရပါဆိုရက်တတ်မှတ်ချက်ရသွားရင်ကတော့အောင်မြင်မှုကြီးကြီးမားမားရမှာပါနောက်စိတ်ဓာတ်မချဘူးကလည်းကျွန်တော်တိုက်တွန်းချင်တာကအခုနပြောတဲ့ဒီကျွန်တော်ဒီ NGA မှာဆိုရင်ရော NUG ကိုအစိုးရဖြစ်နိုင်မဲ့လမ်းကြောင်းတွေပေါ်ထားပေးတဲ့ပုံစံတွေတွေ့ရပါတယ်နောက်တစ်ခုကအခု Burma Act မှာရော NUG ကိုအစိုးရတံတန်းဖြစ်နေတဲ့ဟာကိုအဲပဲကြောက်လာအောင်ပေါ့နော်ကူညီပေးမဲ့ဒီအခန်းကဏ္ဍတွေရှိပါတယ်အဲ့တော့ဒီအစိုးရသာဖြစ်လာတဲ့အနိုင်ငံတကာကနေအစိုးရတို့ဒါတတ်မှတ်မှုရပြီဆိုကျွန်တော်ပြည်သူလူထုတွေအင်မတန်ကိုစိုးရင်ပြီးမှပြည်သူလူထုတွေအင်မတန်လိုလားတဲ့ဒီတခြားဒီလိုတဲ့ပစ္စည်းတွေဥစ္စာတွေပေါ့နော်ပစ္စည်းတွေဘာတွေအာဒီမဲ့ကိစ္စနဲ့ပတ်သက်မှရောအလျို့ရောက်ကတော့အကုန်လုံးအဆင်ပြေသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့ပါကိုကွန်ဆန်အခုလိုပြည့်စုံပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ကျွန်တော်ကျေးဇူးတင်ပါတယ်ကိုကျော်သိန်းကြီး
။ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကားဝိုင်းစီစဉ်ကိုနားဆင်ကြရတာပါခင်ဗျာ။တင်းနေကနေနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ View American တိုင်းအင်္ဂါညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေရပါ။အခုဆက်ပြီးတော့အင်္ဂါညအတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုဥတ္တမောင်တန်းကပြောပြပေးပါအောင်မယ်ခင်ဗျာ
။ဒီမနက်ကမှလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခကြောင့်ဖြစ်ပေါ်လာတဲ့ဆန္ဒမှုဆိုင်ရာအခက်အခဲတွေပြည်လည်ရေးအတွက်ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးချုပ်ဗိုလ်ချုပ်ကြည်ပရယုတ်ချောင်းအိုချာကကတိကဝတ်ပြုလိုက်ကြောင်းထိုင်းရှိုးကပြောခွင့်ရပုဂ္ဂိုလ်တနခွန်ဝန်ဘွန်ကွန်ချနာကပြောဆိုချက်ကိုကိုကပြီးဘန်ကောက်ပို့သတင်းစာကဒီကနေ့ရေးသားလိုက်ပါတယ်ဆာဗီးယားနိုင်ငံဟာနိုင်ငံတကာအတိုက်ဝင်းကိုကတိကဝတ်ပြုထားတဲ့အတိုင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချခြင်းရှိမရှိဘာမကမ်ပိန်း for UK ဖွဲ့ကမေးခွန်းထုတ်လိုက်ပါတယ်မြန်မာစစ်တပ်ကိုဆာဗီးယားကလက်နက်ရောင်းချနေသလားလို့ခေါင်းစဉ်ပေးထားတဲ့ဘူဝါရဆရာစာရန်ဆောင်ကအဲ့ဒီလိုမေးလိုက်တာပါမြန်မာနိုင်ငံပေါ်ဥရောပသမဂ္ဂရဲ့သဘောထားညင်ညာချက်ကိုလည်းဆာဗီးယားနိုင်ငံကလက်မှတ်ရေးထိုးထားတယ်လို့မြန်မာစစ်တပ်ကိုလက်နက်ထောက်ပံ့မရောင်းချရေးကုလသမဂ္ဂအထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုလည်း2021ခုနှစ်ဇွန်လမှာထောက်ခံခဲ့ပါတယ်။တရုတ်နိုင်ငံကဘူတန်နိုင်ငံနယ်စပ်မှာကြေးရွာတစ်တွေတည်ဆောက်တာနဲ့ရွှေပြောင်းနေထိုင်မှုအစ်စ်တွေပြုလုပ်လာနေတာကြောင့်နယ်မြေပိုင်ဆိုင်မှုအငင်းပွားတဲ့ကိစ္စတွေဖြစ်ပေါ်နေပါတယ်။ဘူတန်နိုင်ငံဟာတရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိနေတဲ့နိုင်ငံငယ်လေးဖြစ်ပါတယ်။အိန္ဒိယနယ်စပ်မှာလိုပဲဘူတန်နဲ့နယ်မြေကြီးထိဆက်နေတဲ့ကီလိုမီတာ489ရှည်ရတဲ့ဒေတာချောင်းမှာတရုတ်ဘက်ကရွှေပြောင်းနေထိုင်မှုအစ်စ်တွေပြုလုပ်လာနေတာပါ။ဒုံးကြီးရဲ့တိကျစွာပြစ်ခတ်နိုင်ရည်ကိုစမ်းလို့တဲ့အတွက်တနင်္လာနေ့ကတာတိုပြစ်ပဋိဒတ်နီးပြူဟာဒုံးကြီးနှစင်းကိုပြုတ်ထုတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကအေကနေ့ကထပ်မံရှင်းလင်းပြောကြားလိုက်ပါတယ
်။အင်္ဂါညအတွက်နောက်ဆုံးရရှိထားတဲ့သတင်းချင်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးကြတာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့အလေးမှာဖြစ်ပြီးတော့စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ချန်ရှောက်ကောင်းနဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာ View American အတန်ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းဝေးပြီးတော့လူဝင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
Thank you. This program has come to you from the Voice of America, Washington.